အခုမမီမီတို့ဒီရခိုင်ပြည်နယ်ကိုရောက်ပြီးတော့အခြေအနေတွေကိုလေ့လာနေတာဆိုတော့လေဟိုဘယ်နယ်မြေတွေဘယ်ဒေသတွေကိုရောက်ခဲ့ပြီးပါလဲရှင
်ဒီမှာလည်းမနီလာဘိန်းနှစ်ယောက်ပေါ့နော်ဖြစ်စချင်းမျိုးဆက်ချောင်းမအနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့ပြည်သူတွေရဲ့ဒုက္ခကိုပေါ့နော်တကယ်အနိကက်ကိုယ်တိုင်ခံစားသိရှိနိုင်မှုအတွက်20ရဲ့နေရာနေပြီးစတဲ့စစ်ထွေမျိုးရောက်ခဲ့ရဲ့အဲဒီစစ်ထွေရမှာတစဉ်ပုံနာတော့မှရှိတယ်ကျန်ယူတာကဒုက္ခတွေရှိရဲ့ကဲဒီစကန်တခုကိုပါခဲ့တယ်။အဲ့ဒီနောက်ပိုင်းမှာကျွန်တော်20ရက်နေ့မနေ့ပိုင်းမှာတော့ဘူတီတောင်ရဲ့တစင်မောင်တော်မြို့ရောက်တယ်။အဲမောင်တော်မြို့ရောက်ပြီးတော့23မိုင်ဝေးတယ်။အလေးဆန်တော့ကျေးရွာမှာပေါ့နော်ရှိတဲ့ဒုက္ခတွေကဲဒီစကန်ပေါ့အဲ့ဒီထိပါခဲ့တယ်။အဲ့ဒီကနေပြန်တဲ့အခါမှာတော့အမီလောက်ခံရတဲ့ရွာတွေကိုအရွာတွေထိပေါ့နော်။သွားပြီးတော့မောင်နေပစ်တာသိရှိခဲ့ရပေါ့နော
်အခုလို့ကိုယ်တိုင်သွားပြီးတော့လေ့လာတဲ့ခါမှာဒုက္ခတွေကိုကူညီပံ့ပိုးတဲ့အခြေအနေတော့ဘယ်လိုတွေ့ခဲ့ရလဲရှင်
။ညာပေါင်းအပြင်တော့ဒီတူးချင်းပေါ့နော်တူးချင်းပုဂ္ဂိကအစုရှင်တွေရဲ့နောက်ပြီးတော့ဒီဒေသဆိုင်ရာတွေကနေပြီးတော့ပဲတီတူတွေကဖွဲ့စည်းထားတဲ့အဖွဲ့အစည်းတီတီပေါ့ရခိုင်ပြည်သူတွေရဲ့ဖွဲ့စည်းထားတဲ့များဖွဲ့တို့ညာရေးကူညီမှုသိရင်ပေါ့နော်အဲ့လိုမျိုးဖွဲ့တွေပြီးဒီပုဂ္ဂိကအဖွဲ့တွေတော်တော်များများကလာပြီးတော့လှူဒါန်းတာကိုတွေ့ရတယ်။ဟို NGO အဖွဲ့နဲ့ပတ်သက်ပြီးတော့ WSP တခုတည်းကိုပဲကျမတို့ဒီစိုင်းမုတ်ရေးထားတာတွေ့ရတယ်
။အဲ့တော့အခုဒီအစိုးရဘက်ကရောတာဝန်ယူလှုပ်ဆောင်ပေးနေတာတွေရောဘယ်လိုတွေ့ရလဲရှင
်။ရခိုင်ပြည်နယ်မှာတော့အစိုးရအနေနဲ့ဒီလုံခြုံရေးတပ်ဆောင်မှာပေးရပေါ့နော်။သူတို့ဒီမိလောင်ရင်းဒီပို့တော့စိုးရတွေမှာတော့မရှင်းလင်းရသေးဘူးပေါ့နော်။စိုးရစက်ဆန်တဲ့ detail တွေကိုအခုလောလောဆယ်တော့ဝါတွေပေါ့နော်။ဝါတွေခြာပေးထားတယ်။ရွာသားတွေကိုယ်တိုင်အဲ့ဝါတွေကိုခုတ်ပြီးပြီးတော့သူတို့ဒီဝါလေးတွေပြန်ရက်နေတယ်ပေါ့နော်။သူတို့အိမ်မျိုးချလာအင်းဆောက်ပေးဖို့ပေါ့။ဒီလုံလုံတုံနဲ့ပြန်ပြီးတော့သူတို့နေရာကိုပြန်ရောက်ပေးဖို့ဆိုရင်ဒီရွယ်ဆက်တွေတော့သူတို့ဒီမှာရေးထားတာတွေ့ရတယ်ပေါ့